ရစင်းနေအခုနားဆင်နေရတာက VOA American အတန်းရဲ့တင်းလာနေမနေ့ဖက်အစီအစဉ်တွေပဲဖြစ်ပါတယ်ခင်ဗျာ။လိုင်းနူမီတာ24 32 39တို့ကနေဆက်လက်တင်ဆက်သွားပါမယ်ခင်ဗျာ။တက်ကြီးစကားအစီအစဉ်ကိုထုတ်လွှင့်တဲ့အခါမှာတော့
အဲ့ဒီလိုပြောနေကြတော့မှပဲဝင်းဖေတို့အိမ်ထဲကိုဒေါက်တာစံကျူးပြန်ဝင်လာပါတယ်။ဘာများမေ့ကြံခဲ့လို့လဲလို့ဝင်းဖေကစီးမေးပါတယ်
ဆွေဆောင်ရအမှုပညာရှင်ဆရာဦးဝင်းဖေဘာရီဆွေးနွေးမလဲဆိုတာနောက်ပိုင်းကြားရပါမယ်။အခုတော့ဒေါ်လာလာတန်းစီစဉ်ပို့ချမဲ့ American Indian 3အင်္ဂလိပ်သင်ခန်းစာကိုနှားဆင်နိုင်ပါပြီ
။တော်ရရှိမြရှိအလွေလန်းလိုက်ကြတယ်ဆိုတာလူတဘာဘာပါပဲ။ဒါကြောင့်လေ American Idiom အသုံးအနှုန်းတွေမှာလူရက်ကူမှုကိုပြတ်တာတဲ့ Idiom စကားစုတွေထွက်ပေါ်လာတာဆန်းတယ်လို့မဆိုနိုင်ပါဘူး။ဒါကြောင့်မို့ဒီနေ့မိနစ်တွေတင်ပြပေးမယ့် Idiom အသုံးကတော့
Taking candy from a baby
ဖြစ်ပါလေ။ဒီနေရာမှာ CANDY candy ကတော့တခြားလို့မို့ရှိအင်္ဂလိပ်လိုကတော့ sweets လို့ခေါ်ပါလေ။ BABY baby ကတော့တော်ရရှိများသိတဲ့အတိုင်းကလေးဖြစ်ပါလေ။ကျမတို့မြန်မာမှာလေကလေးရှိကမုတ်ညာစားရတာလွယ်ကူတယ်ဆိုတဲ့သဘောလေးတော်ရရှိများသိမှာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George Rowe ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Getting grandmother to loan me the money was like taking candy from a baby
အဖွားစီကပတ်စံချီရတာကျွန်တော်အတွက်တော့ကလေးစီကတခြားလုံးညာယူရတယ်လို့ပဲလွယ်မှလွယ်ပေါ့ဗျာလို့အဓိပ္ပာယ်ရပါလေဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
Getting grandmother to loan me the money was like taking candy from a baby.
Khaleesi ga tacha lung nya yu ya dilu be lwe ma lwe bo su yin be lu pyo ma le.
Taking candy from a baby.
Lu pyo lu ya ba le. A da ga ro di ni minute twe tin pya ke de idiom a thau me phit ba le.
Aku na sin ya ma ga ro မအေးတန်တာကျော်စီစဉ်တင်ဆက်တဲ့မြမပြီမှပေးစာများအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA ကိုရေးလာတဲ့တောရရှင်ရဲ့ပေးစာတွေအီးမေးတွေကိုမြမပြီမှပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်နောက်ပိုင်းမှာတော့အနောက်တိုင်းဒေးလီတပုတ်နဲ့လည်းဖြောပြေးပေးမယ့်အပြင်သောရရှင်နေအချင်းချင်းပေးပို့လာတဲ့မြေတားဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုပထမအဦးဆုံး VOA အစီအစဉ်တွေကိုနားဆင်ပြီးတော့ဝေဖန်ကြံပေး။ယေစုတင်ကြောင်းစာရီရေးလာကြတဲ့သောရရှင်နေရဲ့စာရီကိုဖော်ပြပေးသွားခြင်းပါတယ်။ VOA အဖွဲ့သားတွေစီကိုစာရေးပြီးတော့နှုတ်ခွန်းဆက်လာတဲ့သောရရှင်ကြည်ဝင်းကတော့မင်္ဂလာပါ။အားလုံးကျန်းမာကြပါစေ။ VOA ဝိုင်းတော်သားတွေအားလုံးရဲ့ဓာတ်ပုံကိုဘယ်လိုကြည့်လို့ရမလဲဆိုပြီးတော့စာရေးလာပါတယ်။ဟုတ်ကဲ့ပါ။ Internet ပေါ်မှာကျွန်တော်တို့ဌာနမိတ်ဆက်ဖြစ်တဲ့ VOA ဝိုင်းတော်သားတွေအားလုံးရဲ့ဓာတ်ပုံတွေတင်ထားပေးပါရနော်။ကဲ၍ Facebook လူမှုရေးကွန်ရက်ကိုအသုံးပြုရဲဆိုရင်လည်းကျွန်တော်တို့ VOA Facebook အစာမျက်နှာပေါ်မှာကျွန်တော်တို့ VOA ဝိုင်းတော်သားတွေရဲ့ဓာတ်ပုံတွေအလုံးလုံးနေတဲ့ပုံတွေဒါမှမဟုတ်ရင်လည်းကျွန်တော်တို့ဌာနတွေမှာမုတ်တွေပါတွေလှူစားနေတဲ့ပုံမျိုးတွေအဲ့လိုပုံတွေကိုကြည့်ရှုနိုင်ပါတယ်ရှင်။တခုလောက်တောင်းဆိုခြင်းပါတယ်ဆိုပြီးရေးလာတဲ့တောရရှင်ကတော့အစီအစဉ်တစ်လေတခုထုတ်လွှင့်ပေးဖို့အကြံပြုပါတယ်ဆိုပြီးဆိုလာတာပါတောရရှင်ဆွေတင်ဖြစ်ပါတယ
် VOA အစီအစဉ်အားလုံးကိုသဘောကျပါတယ်2015မှာ stock share ဈေးကွက်ဖြစ်လာမယ်ဆိုတဲ့သတင်းတွေအများလို့ကြားနေဖတ်နေရပါတယ်ကျွန်တော်တို့က stock တွေ share တွေအကြောင်းဘာမှမသိနားမလဲတော့ stock share အကြောင်းကျွမ်းကျင်သူတွေနဲ့ဆွေးနွေးပြီးမိနစ်အနည်းငယ်လောက်ဖြစ်ဖြစ်ကျေးဇူးပြုပြီးအစီအစဉ်တစ်ခုအနေနဲ့တင်ဆက်ပေးစီလိုပါတယ
်တောရရှင်ဆွေတင်ကအစုရှယ်ယာဈေးကွက်နဲ့ပတ်သက်တဲ့အကြောင်းလေးတွေထုတ်လွှင့်ပေးပါဆိုလိုခဲ့စီးပွားရေးအစီအစဉ်တင်ဆက်တဲ့ကိုအောင်လွင်ဦးကိုပြောထားပါရနော်ဇော်ထွင်းအောင်ဆိုတဲ့သောရရှင်ကတော့ဒေါခင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့ဤပညာအစီအစဉ်မှာဘူမိဝေဒပညာရှင်ဆရာဦးဝင်းဖေရဲ့ပြောပြဖြေကြားမှုတွေကဗဟုသုတအများစွာရရှိစေပါတယ်ဆရာကြီးရွှေပြည်ဥပဒေရဲ့ကောက်ချက်ချတွေးဆမှုတွေကလည်းဆက်ပြီးတော့လေ့လာသင့်တယ်လို့တွေးမိပါတယ်ဇွမ်းဆောင်နေတဲ့ပညာရှင်တွေကိုဆက်ပြီးတော့လေ့လာဖော်ထုတ်ဖို့ကောင်းပါတယ်တဲ့မြမသမိုင်းရဲ့လူသည့်နည်းနေတဲ့အကြောင်းအရာတစ်ခုလို့တင်ပါတယ်ဆိုပြီးတော့အဲ့တုန်းကတင်ဆက်ပေးတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ပြီးတော့ကျေးဇူးတင်ကြောင်းသောရရှင်ဇော်ထွေးအောင်ရေးလာပါတယ်ရှင်မြ မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့အစားတွေကိုလည်း VOA ကလက်ခံရရှိပါတယ်။အဲ့ဒီထက်ကအစားတစောင်းမှာဆိုရင်တော့ဒီမြန်မာနိုင်ငံကပညာရေးစနစ်နဲ့ပတ်သက်ပြီးတော့သူထင်မြင်ယူဆချက်တရက်ကိုသောရရှင်တယောက်လွတ်လွတ်လပ်လပ်ထုတ်ဖော်လာပါတယ်။ဒါကတော့ကနေဒါနိုင်ငံမှာနေထိုင်ပြီးတော့မကြာခဏ VOA ကိုစာရေးလေ့ရှိတဲ့သောရရှင်ကိုအားခီရေးလာတဲ့စာပဲဖြစ်ပါတယ
်။မြန်မာသတင်းမီဒီယာတွေထဲမှာ VOA ကိုကျွန်တော်အကြိုက်ဆုံးဖြစ်ပါတယ်။web page ဒီဆောက်ပုံကလည်းနိုင်ငံတကာအစ်စ်မှာရှိပါတယ်အကြံပြုချက်များကိုပြန်လဲပြန်ကြားပြီးတဲ့အတွက်လည်းအားလုံးကိုစားအထူးကျေးဇူးတင်ရှိပါကြောင်းပြောကြားလိုပါတယ်ကျွန်တော်အခုအကြံပြုချင်တာကတော့မြန်မာပြည်မှာသင်ကြားပေးနေတဲ့အင်္ဂလိပ်စာပုံစံတွေနီးစနစ်သိမကြလိုပါအကြောင်းသူအကြောင်းသားတွေခက်ခက်ခဲခဲသင်ယူနေကြရပါတယ် grammar ဆိုရင်အလွတ်ကျက်ခိုင်းတာတွေလည်းတွေ့ရပါတယ်အင်္ဂလိပ်စာကိုအစင်းမြင့်အောင်သင်ကြားနိုင်မှုအတွက်ဆိုရင်ဆရာမတွေကိုအနောက်နိုင်ငံတွေသွားပြီးလေ့လာသင်ယူစေမယ်ဆိုရင်တိတ်ကောင်းပါပဲလို့မြန်မာနိုင်ငံပညာရေးဌာနကိုအကြံပြုချင်ပါတယ်ချမ်းသာကြတဲ့သားသမီးတွေပဲအနောက်နိုင်ငံသွားပြီးပညာသင်ယူနိုင်တဲ့အခြေအနေကတော့နိုင်ငံအတွက်အများကြီးအကျိုးရှိမှာမဟုတ်ပါဘူးနိုင်ငံတကာနိုင်ငံတူးတက်မှုရှိဖို့ဆိုတာဆင်းရဲချမ်းသာအခွင့်အရေးတန်းလို့ရှိဖို့လိုရတဲ့ VOA မြန်မာဌာနတစ်ခုလုံးမှာပါဝင်ကြတဲ့အကြီးဆုံးမှအငယ်ဆုံးအထိကျမ်းမာပျော်ရွှင်နိုင်ကြပါစေလို့ဆုတောင်းမေတ္တာပို့ပေးလိုက်ပါတယ်ခင်ဗျာ
အင်္ဂလိပ်စာကိုဆရာတွေအနေနဲ့အစစ်မြစ်တက်မြောက်အောင်လို့နိုင်ငံရချမှာတွားပြီးတော့သင်ယူပြီးတော့မှမြန်မာနိုင်ငံမှာတက်ဆင့်ပြန်ပြီးတော့သင်ပေးမယ်ဆိုရင်တော့အောင်မြင်မှုရှိမယ်လို့ထင်ပါတယ်ဆိုပြီးတော့ဒီသောရရှင်အကြံပြုလာတာဖြစ်ပါတယ်ရှင်သောရရှင်တွေရဲ့အရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးတော့ပါမယ်အခုတော့အရင်သောရရှင်တွေကိုအနောက်တိုင်းဒီလေးတစ်ပုဒ်နဲ့ဖြောပြပေးပါမယ်ရှင် The Beatles အဖွဲ့တည်ဆူထားတဲ့သချင်းဟောင်းလေးတစ်ပုဒ်ဖြစ်ပါတယ်မြန်မာလိုပြန်ဆူထားတဲ့သချင်းလေးရှိတော့သောရရှင်တွေဒီသချင်းလေးကိုနှစ်ချိုက်မယ်ထင်လို့လဲကျွန်မဒီတစ်ပတ်ထုတ်လွှင့်ပေးဖို့ရွေးချယ်ထားတာပါ The Beatles အဖွဲ့ရဲ့ Norwegian Wood This Bird Has Flown ဆိုတဲ့သချင်းကိုနားဆင်ကြည့်ပါအောင်နော်The Beatles အဖွဲ့အစည်းဆိုထားတဲ့ Norwegian Wood ဆိုတဲ့သချင်းကိုနားဆင်ခဲ့ကြရတာပါ။သောရရှင်နဲ့အချင်းချင်းမြစ်တာတေးလက်ဆောင်ဖြစ်နေပေးပို့တဲ့မြန်မာသချင်းလေးတစ်ပုဒ်ကိုလည်းနောက်ပိုင်းမှာဆက်ပြီးတော့နားဆင်သွားရဖို့ရှိပါတယ်။အခုတော့သောရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။မြန်မာနိုင်ငံအတွင်းမှာအလုံးလုံးနေကြတဲ့သောရရှင်ရဲ့အခက်အခဲကိုရေးလာတဲ့စာတွေကစာတစောင်ဖော်ပြပေးကြပါတယ်။ဒါကတော့သခိုင်းတိုင်းဒေသကြီးဝန်းသူမျိုးနဲ့ကင်းဆန်ပြကျေးရွာကအထက်တန်းမြဆရာဖြစ်ပါတယ်ဆိုတဲ့သောရရှင်ရေးလာတာပါ။
ကလေးတွေကိုခမဲ့အချိန်ပူတင်ပေးတာပြင်ကြောင်းမနေနိုင်တဲ့ကလေးတွေကိုလည်းတအားသေးွေကြောင်းထားပေးခဲ့ပါတယ်။ဒါပြင်နိုင်ငံတော်ကဖွင့်လှစ်တဲ့သင်တန်းတွေကိုလည်းမငင်းဆန်ပဲတက်ရောက်ခဲ့ပါတယ်။ပြည်ရတဲ့တာဝန်တွေကိုလည်းမကြေပွန်မရှိအောင်အထူးကြိုးစားခဲ့ပါတယ်။2023-2024ပညာသင်နှစ်မှာကျင်းပတဲ့တက္ကသိုလ်ဝန်ထမ်းစာမေးပွဲမှာအခန်းဆောင်တာဝန်ထမ်းဆောင်ပြီးတဲ့နောက်မုံရွာတက္ကသိုလ်ကို30/3/2024ရဲ့နေ့မှာစာစစ်တာဝန်ထမ်းဆောင်မှုထွက်ခွာခဲ့ပါတယ်။အမှန်ကကျွန်တော်ရဲ့အထက်တန်းပြလုပ်သက်ဟာဆယ်လာပဲရှိပါသေးတယ်။ထထမ်းပြလုတ်တဲ့နှစ်ပြည့်မှာပဲစာစစ်ခေါ်တယ်လို့ကြားဘူးပေမဲ့နိုင်ငံတော်ရဲ့လိုအပ်ချက်အရကြာရတာဝန်ကိုထမ်းဆောင်ဖို့သွားခဲ့ပါတယ်။မုံရတက္ကသိုလ်စာစစ်သွားတာမှာလာကုံရဲ့ရောက်ဖို့တရက်အလိုဖြစ်တဲ့အတွက်လစာထုတ်မသွားရပါဘူး။တခြားသူစီကနေငွေတသိန်းတိတိချင်းခခဲ့ရပါတယ်။အခုပြန်ရောက်ချင်းမတ်လလစာကိုအကျိုးဆက်လိုက်ရပါတော့တယ်။ကျွန်တော်ရဲ့လစာကထောက်ပံ့ချေ3000အပါဝင်စုစုပေါင်းလစာ3,900ကျပ်ပါ။အခုလမှာပင်စင်ဖြန့်ငွေ2000ကျပ်ရှိတဲ့အတွက်လာဆောင်ငွေ3,900ကျပ်ကျန်ပါလေ အကျွေးတသိန်းဆက်လိုက်တာလာဆောင်ငွေဟာ9000ကျပ်ပဲကျန်မာတော့တယ်။ငွေ9000ကျပ်နဲ့ AB တလလုံးဘယ်လိုဘယ်ပုံဖြတ်တန်းရမလဲတွေးနေစမ်းပါ။ဝန်တိုမျိုးနဲ့ပညာရေးမှုရုံးကဖုံးဝင်လာပါတယ်။ကျွန်တော်ကကတာမျိုးကိုအကတင်နှန်းသွားတက်ဖို့ပြောပါတယ်။အဲ့ဒီအကတင်နှန်းကိုဝါသနာပါပြီးတော့တက်ရောက်လို့တဲ့အလဲတန်းပြဆရာတွေပဲသွားကြတယ်လို့သိထားပါတယ်။ဝန်တိုမျိုးနဲ့ကအကတင်နှန်းကိုဆင်လွတ်ခံရသူ၄ယောက်မှာအထက်တန်းပြဆရာကျွန်တော်တယောက်တည်းပဲဖြစ်ပါတယ်။တခြားသူရောကအလဲတန်းပြတွေပါ။အကတင်တန်းမှာ24/2014ရဲ့နှစ်အရောက်တော့ရမှာဖြစ်တဲ့အတွက်လာစာထုတ်ရလည်းမဟုတ်သေးပါဘူးကျွန်တော်ကနိုင်ငံတော်လာစာငွေကလွဲပြီးတခြားဝင်ငွေမရှိသူပါကြိုတင်လာစာထုတ်ယူလို့မရသူအစိုးရဝန်ထမ်းចောင်းเสียကျွန်တော်ဘလို့မှမကြံစီတတ်တော့ပါကျွန်တော်အခက်ခဲကိုမြို့နယ်ပညာရေးမှုစီတင်ပြပါတယ
်ခရီးတွေခဏခဏအထွက်ခိုင်းလို့ဝင်ငွေနဲ့မရတခြားနေရာကလည်းဝင်ငွေရကြရမရှိပါဘူးဆိုပြီးတော့ဒီသောရရှင်ကသူ့ရဲ့အခက်အခဲကိုရင်ဖွင့်လာတာပါလက်လုံးလက်စားသမားတွေပါဆိုပြီးတော့ရင်ဖွင့်လာတဲ့အေရရီတိုင်းဒေသကြီးငတိုင်းချောင်းမြို့နယ်ရွှေဘိုတိုးချက်ကွက်တဲ့မြစ်ကြိုးအင်းဘေးနားမှာနေတဲ့ရက်ကွက်သူရက်ကွက်သားတွေရဲ့စာကိုလည်းဆက်ပြီးတော့ဖော်ပြပေးခြင်းပါတယ်ရှင
်မိုးရင်ကြရင်ကျွန်တော်တို့အတွက်သုံးရေဒုက္ခရောက်ပြီး VOA ရေဘာဖြစ်လို့လဲဆိုတော့နစ်စင်အင်းကရှန်တဲ့ရေကိုပဲသုံးနေရပါတယ်ဒီနေ့အဲ့ဒီနေရာမှာစီပင်ကတမျိုးလုံးအမိုက်တွေကိုနေ့စဉ်ကားနဲ့လေးကားလောက်လာပုံနေပါတယ်။စီပင်ကလူကြီးများနဲ့တက်ဆိုင်ရာတွေကိုတိုင်ကြားတော့လဲမသိကြအောင်စောင့်နေကြပါတယ်။အဲ့ဒီကအနံ့စိုးတွေကြောင့်သာသနာအလင်းရောင်စာတင်တိုက်ကတန်ဃာတော်များလည်းဒုက္ခဖြစ်နေရပါတယ်။ကျောင်းနိုင်ဆရာတော်ကိုယ်တိုင်ပြောပေမဲ့လည်းမရဖြစ်နေပါတယ်။မိုးအခါရေဝတ်ဧရိယာဖြစ်လို့သားသမီးတွေအတွက်သွေးလွန်တုပ်ကွေးကြောက်နေရတဲ့အထက်အခုလိုမတန့်ရှင်းတဲ့ရေကိုထပ်ပြီးသုံးရရင်တော့ဝမ်ပြက်ဝမ်လျှော်ယောဂါနဲ့တခြားယောဂါစုများကြောင့်အသက်အန္တရာယ်ရှိလာပါပြီ VOA ရေ။ဒါကြောင့် VOE ကတဆင့်တက်ဆိုင်ရာပြည်တော်စုအစိုးရလူကြီးမင်းများသိစဉ်ရန်ကူညီပေးပါ VOE VOE ကိုကျေးဇူးတင်ပါတယ်
။မိုးရသည်ကိုရောက်မှကြောင်းနေကြတဲ့ငတိုင်းကျောင်းမြို့နယ်ကွယ်ရွှေဘိုတိုးချက်ကွက်တင်မြေကျွင်းပင်းနားမှာနေတဲ့သောရရှင်ရဲ့အစာကိုဖော်ပြပေးလိုက်တာပါ။သောရရှင်ရဲ့အစာတွေကိုတော့ဒီတစ်ပတ်ဒီမှနဲ့ရက်ချင်ပါတယ်နော်။သောရရှင်ရဲ့အချင်းချင်းမြေတားတေးလက်ဆောင်တောင်းလာတဲ့တခြင်းလေးကိုမကြောက်ခင်ထုတ်လွှင့်ပေးတော့မှာပါ။ VOE ရဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဝေဖန်ချက်ပေးစာရေးခြင်းနဲ့VOE ကနေမြစ်တာဒေးလက်ဆောင်ပါခြင်းနဲ့နေ့စဉ်ကျင်းလရဘဝမှာတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းကြရတယ်ဆိုရင်တော့ VOE ကိုစာရေးသားနိုင်ကြပါတယ်ရှင်။ကျမတို့ VOE မြန်မာပိုင်းလိပ်စာက VOE မြန်မာပိုင်းစီစဉ်တဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြို့နယ်ရန်ကုန်မြို့ဖြစ်ပါတယ်ရှင်။ email ရေးပို့မယ်ဆိုရင်လည်း email လိပ်စာက bemis@voenews.com ဖြစ်ပါတယ်။ခုတော့တိကျတဲ့သောရရှင်တွေအတွက်မြန်မာသတင်းလေးတစ်ပုဒ်ထုတ်လွှင့်ပေးကြပါမယ်။ကျွန်တော်စာမပို့ဖြစ်ပေမဲ့ VOE ကိုတော့မပြတ်နားထောင်ပါရစေ။ဆိုပြီးတော့ရေးလာတဲ့သောရရှင်ကတော့ကြားပြင်းတဲ့ Live Call မျိုးကစောထညက်ခေါ်ကိုချစ်ဖူးပဲဖြစ်ပါတယ်
။သတင်းစာဆရာကြီးနဲ့ NLD သဘာဝတိအဖွဲ့ဝင်ဦးဝင်းတင်ဧပြီလ27ရက်နေ့မနက်6နာရီခွဲမှာကွယ်လွန်ကြောင်းသိရလို့ဝန်내ချင်းနဲ့အတူနှမျောတာတာဖြစ်ရပါတယ်။2015ရွေးကောက်ပွဲမှာယူသားဖြောက်မှတ်ပြီးတရားမျှတမှုရှိမရှိကိုကိုယ်တိုင်မမြင်သွားရတာဝန်내မိတယ်ဗျာ NLD ကိုတန်ရောစဉ်ကြီးရှာတဲ့ဆရာကြီးဦးဝင်းတင်ကောင်းရာသူကတိလာပါစေကျွန်တော်ကကျွန်တော်ညီမတွေနဲ့မိတ်ဆွေတချို့အတွက်တချင်းတစ်ပုတ်တောင်းဆိုချင်တာပါမမျော်လင့်ပဲဆရာကြီးဦးဝင်းတင်ကွယ်လွန်သွားခဲ့တာကြောင့်ဆရာကြီးအတွက်ဖြစ်နိုင်ရင်ကိုမွန်းအောင်ရဲ့သွေးမုန်တိုင်းတချင်းတောင်းဆိုချင်ပါတယ်ဗျာ
ဒီတော်ရရှင်ကအနှစ်30နီးပါးကွဲကွာနေခဲ့ရတဲ့ပဲခူးတိုင်းကညီမတွေဖြစ်ကြတဲ့ No Baby သိန်း No Cherry သိန်းနဲ့ No Curry သိန်းကလောပင်းတရတောင်ကြီးမှာမိတ်ဆွေတွေဖြစ်ခဲ့ကြတဲ့ရန်ကုန်မြို့ကအီကိုခေါ်ဦးမျိုးအောင်စုစုနဲ့ဆန်းဆန်းတောင်ကုန်မြို့ကဦးပြည်သိန်းနဲ့ဒေါ်တန်းတို့မျိုးမင်းဦးမျိုးနှင်းအေးချမ်းမြအေးအောင်မဲမျိုးကဦးအောင်ကျွင်နဲ့ဒေါ်ကြည်တင်ရွှေဘော်သူအေးအေးခိုင်စောယူမေဇော်ကြီးခင်တင်းကျူတို့အတွက်ဒီတော်ရရှင်ကြားပြင်းတဲ့လွိုက်ကော်မျိုးကစောထညက်ကော်ကိုချစ်ဖူးမြစ်တာတိလက်ဆောင်ပါပါတယ်ရို့ဒီတစ်ပတ်သူတောင်းဆိုထားတဲ့တခြင်းလေးပဲထုတ်လွှင့်ပေးချင်ပါတယ်ရှင်မောအောင်တီဆိုထားတဲ့သွေးမုန်တိုင်းဆိုတဲ့တချင်းကိုတေးတောင်းတဲ့သောရရှင်တွေရောတေးချစ်ပြီးရောသောရရှင်အားလုံးရောလက်ချိုက်ခံစားနိုင်တယ်လို့မျှော်လင့်ပါတယ်နော
်နာမထဲကြားတဲ့သွေးတွေပျောက်ပြက်ခါသွားပြီးမချင်းနဲ့Thank you.
ဆိုထားတဲ့သွေးမုန်တိုင်းဆိုတဲ့သတင်းကိုနားဆင်ခဲ့ကြရတာပါ။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့တေးသတင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သွားရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေ
။နားမထက်ကြတဲ့တွေတွေပျောက်ပြက်ခါသွားပြီးမထနေ
။မအေးတန်နာကျော်ရဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်ခဲ့ရတာပါ။အခုတော့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။သတင်းစာဆရာဦးစီသူအောင်မြင့်ရေးသားပြီးမတ်အင်ဂျင်နိုင်တဲ့အတူဆွေးနွေးတင်ဆက်ထားပါတယ်။
တကြံတွင်ဧပြီလ15 16နဲ့18ရက်တွေတုန်းကပဲခူးတိုင်းတာဝတီခရိုင်နက်တလင်းမြို့နယ်တောင်ညူမြို့တင်မှာဘာသာရေးဆန်တဲ့အကြမ်းဖက်မှုတစ်ခုဖြစ်ပွားခဲ့ပါတယ်။ဒီဖြစ်စဉ်ရဲ့ထူးခြားမှုကတော့အစ္စလမ်ဘာသာဝင်လူငယ်လေးတယောက်ကိုလက်ခံထားလို့ဆိုပြီးဒေသခံလူအုပ်စုကြီးကဗုဒ္ဓဘာသာဝင်မိသားစုတွေရဲ့နေအိမ်တွေကိုဖျက်ဆီးခဲ့ကြလို့ပဲဖြစ်ပါတယ်။အကြမ်းဖက်မှုဖြစ်စဉ်မှာလူနေအိမ်လေးလုံးပဲဖျက်ဆီးခံခဲ့ရတယ်ဆိုပေမဲ့အသေးစိတ်လေ့လာကြည့်တဲ့အခါစိုးရိမ်စရာကြောက်စရာကောင်းတဲ့အနေအထားတစ်ခုဖြစ်တွေ့မြင်ကြရပါတယ်။အဲ့ဒီအကြမ်းဖက်မှုဘာကြောင့်ဖြစ်တာလဲ၊ဘယ်လိုဖြစ်တာလဲ၊အခုရက်ပိုင်းနေအတွင်းအလားတူဘာတွေဖြစ်ခဲ့သလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။ဒီတွင်သတင်းဖော်ပြချက်တွေအရနတ်တလင်းမြို့ပေါ်နေအစ္စလမ်ဘာသာဝင်လူငယ်လေးတယောက်ဟာတောင်ညိုမြို့ကဗုဒ္ဓဘာသာဝင်မိန်းကလေးတယောက်နဲ့ချစ်ချင်ကြတယ်လို့ဆိုပါတယ်။မင်းကလေးရဲ့ဖုန်းဆက်ခေါ်မှုကြောင့်အဲ့ဒီလူငယ်လေးဟာတောင်ကျမြို့ကမင်းကလေးရဲ့အိမ်ကိုသွားပါတယ်။အဲ့ဒီအိမ်ကိုရောက်ပြီးနောက်ဒေသခံလူအုပ်စုကြီးကဘာသာကြားလူငယ်ကိုထုတ်ပေးဖို့သူတို့လက်အပ်ဖို့တောင်းဆိုပါတယ်။ထုတ်မပေးတဲ့အခါအရေးအတွက်300လောက်ရှိတဲ့လူအုပ်ကြီးကအဲ့ဒီအိမ်ကိုကဲနဲ့ပေါက်နေနဲ့အိမ်လုံးပစ္စည်းတချို့ကိုဖျက်ဆီးခဲ့ကြပါတယ်။နောက်ရက်ဒီမှာလဲအဲ့ဒီလူငယ်နဲ့ရင်းနှီးတဲ့နေအိမ်၃လုံးကိုဆက်ပြီးဖျက်ဆီးခဲ့ကြပါသေးတယ်။ဒီတော့တွင်ခရိုင်ရဲတပ်ဖွဲ့မှဦးဆောင်တဲ့ရတပ်ဖွဲ့ဝင်90လောက်လာရောက်ခဲ့ပေမဲ့တစုံတရာတားဆီးတာမျိုးတော့မလုပ်ခဲ့ကြဘူးလို့ဆိုပါတယ်။တလန်းကိုညှိကိုချုပ်လိုက်ရင်တော့အစ္စလမ်ဘာသာဝင်လူငယ်ကိုရတပ်ဖွဲ့ကအဲ့ဒီမတိုင်တဲ့ပုံမှန်နဲ့တာယာဝတီဘက်ကိုခေါ်သွားပါတယ်။နေဖြစ်ကြီးခံရတဲ့ဗုဒ္ဓဘာသာဝင်မိသားစုတွေကိုတော့ရတပ်ဖွဲ့ကစောက်ရှောက်ပေးထားရပါတယ်။ထူးခြားတာတစ်ခုကလူစုလူဝေးနဲ့နေဖြစ်ကြီးသူတွေတဲကတစုံတယောက်မှဖမ်းဆီးစစ်ဆေးအရေးယူမှုမခံရတာပါ။ပြဿနာမဖြစ်ပွားခင်မှာရောပြဿနာဖြစ်ပွားနေစင်မှာပါလူစုလူဝေးနဲ့အကျန်းဖက်ဖို့ကြိုးစားသူတွေနဲ့သက်ဆိုင်ရာအာဏာပိုင်တချို့အမျိုးဘာသာသာသနာစောက်ရှောက်ရေးလို့ခေါ်တဲ့မဘာသာအဖွဲ့ဝင်တချို့အခြေတည်မြစ်တာရက်ခံပြောဆိုတာညှိနှိုင်းတာမျိုးရှိခဲ့တဲ့အတွက်အကျန်းဖက်သူပြည်သူပြည်ဝါတွေဆိုတာသိနေကြတဲ့သဘောရှိပါတယ်။ဒါပေမဲ့အရေးယူမှုမရှိခဲ့ပါဘူး။ဒီဖြစ်ရပ်ကိုသုံးသပ်ကြည့်ရင်အကျန်းဖက်သမားတွေဟာသူတို့ပြစ်မှတ်မိသားစုတွေကိုစိတ်တိုင်းကျအကျန်းဖက်နိုင်တဲ့အခြေအနေတွေ့ကြရမှဖြစ်ပြီးထူးခြားတာတစ်ခုကတော့အရေးအကျန်းဖက်မှုဖြစ်စဉ်တွေမှာလို့တက္ကခရယသူတွေဟာဘာသာကြားတွေမဟုတ်ပဲဗုဒ္ဓဘာသာဝင်အချင်းချင်းဖြစ်နေတာပဲဖြစ်ပါတယ်
။ဒါနဲ့ပတ်သက်ပြီးရခိုင်ပြည်နယ်ဖြစ်စဉ်တွေကိုပြန်ပြီးသုံးသပ်ကြည့်ရင်ဒီလိုပဲတဆင့်ပြီးတဆင့်ပြောင်းလဲလာတာတွေ့ရမှာဖြစ်ပါတယ်။ပထမတဆင့်ဘင်္ဂလီတွေနဲ့ပဋိပက္ခဖြစ်ပါတယ်။ဒီအကြမ်းဖက်မှုကြီးဖြစ်ပြီးတဲ့အခါအစိုးရအာဏာပိုင်တွေကိုယ်တိုင်ကဒါဟာရခိုင်တိုင်းရင်းသားတွေနဲ့တဖက်နိုင်ငံကခိုးဝင်လာတဲ့ဘင်္ဂလီတွေဖြစ်ကြတာဗုဒ္ဓဘာသာနဲ့အစ္စလမ်ဘာသာဝင်တွေဖြစ်ကြတဲ့ပြဿနာမဟုတ်ဘူး။ဒါကြောင့်ဒီမီးပွားတွေမြန်မာနိုင်ငံပြည်မှာတည်းကူးဆက်မလာနိုင်ပါဘူးဆိုပြီးပြောဆိုခဲ့ကြပါတယ်။ဒါပေမဲ့လည်းအဲ့ဒီဘာသာရေးဆန်တဲ့အကြမ်းဖက်မှုတွေဟာမန္တလေးတိုင်းမိထီလာ၊ပဲခူးတိုင်းနေရာတချို့နဲ့ရှမ်းပြည်နယ်တွေမှာဘာသာရေးဆန်တဲ့အကြမ်းဖက်မှုတွေဖြစ်ကူးဆက်ပြန့်နှံ့လာခဲ့ပါတယ်။အမုန်းတရားဖြန့်ဖြူးမှုတွေလည်းပုံမကျပြန့်လာပါတယ်။ရခိုင်ပြည်နယ်မှာတော့အစွန်းရောက်တွေရဲ့လှုပ်ရှားမှုဟာအဲ့ဒီလောက်နဲ့ရပ်မနေပါဘူး။နောက်ထပ်ပြစ်မှတ်ဟာရခိုင်ပြည်နယ်ကအစ္စလမ်ဘာသာကိုးကွယ်သူတိုင်းရင်းသားကမန်လူမျိုးတွေဘက်လှည့်သွားပါတယ်။ကမန်တွေကိုတိုက်ခိုက်တာ၊ကမန်ကျွေးရွာနဲ့နေအိမ်တွေဖျက်ဆီးတာစတဲ့ပြဿနာတွေပေါ်ပေါက်လာပါတယ်။ဒီလောက်ပဲလားဆိုတော့မကြသေးပါဘူး။မြောက်ဦးကစပြီးနိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကိုအကြက်ကင်ဖို့ကြိုးစားလာပါတယ်။အစွန်းရောက်တွေရဲ့အမြင်မှာ နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေဟာသူတို့မုန်တီးတဲ့အစ္စလမ်ဘာသာဝင်ဘင်္ဂလီတွေကိုအကူအညီအထောက်ပံ့တွေပေးတယ်။ဒါကြောင့်အဲ့ဒီအဖွဲ့အစည်းတွေကိုထိန်းကုပ်ဖို့လုပ်ရမယ်ဆိုပြီးတောင်းဆိုချက်တွေထုတ်ဖိအားပေးတာတွေလုပ်လာပါတယ်
။ရခိုင်ပြည်နယ်မြောက်ဦးမှာရမီရဖလို့ခေါ်တဲ့အဖွဲ့တွေကနိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကိုတောင်းဆိုတဲ့အချက်တွေဟာအတော်လေးတစ်ဖက်ဆောင်းနေနိုင်ပါတယ်။အဲ့ဒါတွေကတော့ NGO, INGO အဖွဲ့တွေအနေနဲ့ဒေသဖွံ့ဖြိုးရေးလုပ်ငန်းဆောင်ရွက်ရမှာဒေသခံတွေပါဝင်တဲ့ကော်မတီနဲ့ပူးပေါင်းဆောင်ရွက်ဖို့ပဲလိုက်မှုမရှိဘဲအချိုးညီမျှစွာနဲ့ဆောင်ရွက်ပေးဖို့ရခိုင်လူမျိုးတွေကိုအကူအညီပေးတဲ့စီအခြားထောက်ပံ့နေတဲ့ပတ်သက်ပြီးဒီကော်မတီကိုစီမံခန့်ခွဲခွင့်ပေးဖို့ NGO, INGO အဖွဲ့တွေကကြေးရွာတွေမှာတွားပြီးကူညီတဲ့အခါကော်မတီကအနည်းဆုံး၅ယောက်ကိုအတူလိုက်ပါခွင့်ပြုဖို့အကူအညီပေးမဲ့ပစ္စည်းတွေနဲ့သူလောက်ထားရှိမှုအခြေအနေကော်မတီကိုအချိန်မီဝင်ရောက်စစ်ဆေးခွင့်ပေးဖို့စီမံကိန်းကာလနဲ့အကူအညီပေးမဲ့အဖွဲ့ကြီးရဲ့နာမည်ကော်မတီကိုအသိပေးဖို့မြို့နယ်ကျော်အကူအညီပေးတာမျိုးလုံးဝမလုပ်ဖို့အကူအညီပေးတာကိုမနေ့6နိုင်ကြီးကနေည6နိုင်ကြီးတွင်ပဲလုပ်ဖို့အရေးပေါ်အကူအညီလိုရင်တော့ကော်မတီနဲ့ချိတ်ဆက်ပြီးမှလုပ်ဖို့စတဲ့ချက်တွေပါဝင်ပါတယ
်နိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေအနေနဲ့တစ်ဖက်စောင်းနေနိုင်ပြီးလိုက်နာဖို့မဖြစ်နိုင်တဲ့ဒီစည်းမျဉ်းစည်းကမ်းတွေကိုအလျှော့ပေးနိုင်ခြင်းမရှိခဲ့ပါဘူးအဲ့ဒီအချိန်ကလေးကနိုင်ငံတကာအကူအညီပေးရေးအဖွဲ့ဝင်တွေတဲခိုနေထိုင်တဲ့မြောက်ဦးကဟိုတယ်ပိုင်ရှင်တွေနဲ့နေအိမ်ပိုင်ရှင်တွေဟာအစွန်းရောက်တွေရဲ့ဖိအားပေးအကြက်ကိုင်ချင်းချောက်မှုတွေခံခဲ့ရပါတယ်ဒီလိုနီးနယ်ပဲစစ်တွေမှာမာတေစာအဖွဲ့ကနိုင်ငံသားသူတအူးသာသနာအလံကိုဖြုတ်ချမဖွဲမရလုပ်တယ်ဆိုတဲ့ကောလာဟာလသတင်းတစ်ခုထွက်ပေါ်လာတာနဲ့တပြိုင်နက်အစွန်းရောက်တွေဟာနိုင်ငံတကာအကူအညီပေးရေးအဖွဲ့ဝင်တွေနေထိုင်ရာနေအိမ်တွေရုံးခန်းတွေကုန်ပစ္စည်းတိုလောင်ရာဂိုဒေါင်တွေကိုအကြမ်းဖက်ဖျက်ဆီးခဲ့ကြတာဖြစ်ပါတယ
်အခုအဲ့လိုပုံတရဆင်တူတဲ့လှုပ်ရှားမှုမျိုးပြည်မကြီးထဲမှာစပြီးပေါ်ပေါက်လာနေပြီလို့ယူဆနိုင်ပါတယ်အခုတိုင်းနဲ့တလဲတောင်ညိုမြို့တွေကအကြမ်းဖက်မှုမှာဆိုရင်အစ္စလမ်ဘာသာဝင်တယောက်ကိုလက်ခံထားတယ်ဆိုတဲ့အကြောင်းပြချက်နဲ့ကိုဗုဒ္ဓဘာသာဝင်နေအိမ်တွေကိုဖျက်ဆီးခဲ့တာပါအလားတူပါပဲသိပ်မကြာသေးခင်တုန်းကလာရှိုးခြေဆိုင်ရှမ်းပြည်မြောက်ပိုင်းအမျိုးဘာသာသာသနာစောက်လျှောက်ရေးမဘာသာအဖွဲ့ကလည်းကာတာအခြေစိုက်အော်ရီဒူးကုမ္ပဏီကမကြာခင်ထုတ်ရောက်မဲ့မိုဘိုင်းဖုန်းစင်ကတ်တွေကိုတပိတ်မောက်ချဖို့ထုတ်ပြန်ကြေညာတာတွေလှုပ်လာပါပြီ။ဒီလှုပ်ရှားမှုတွေကိုမတားကြီးနိုင်အရေးမယူနိုင်ကျေပြန့်လာရင်ရခိုင်ပြည်နယ်မှာလိုအကြမ်းဖက်မှုစီအချိန်မရွေးထပ်ပြီးကူပြောင်းသွားနိုင်ပါကြောင်းသုံးသပ်ကြေညာလိုက်ရပါမယ်။
ဒီရင်သတင်းသုံးသက်ချက်အပြီးအခုတော့တကြီးစကားအစီအစဉ်အလှည့်ရောက်ပါပြီ။ဆရာဦးဝင်းဖေကပြောပြထားပါတယ
်။ပေါ်ရရှိမြောက်ခင်ဗျာဝင်းဖေတို့မှာမိသားစုဆရာဝန်ကြီးတူရှိခဲ့ဘူးပါလေ။ဆရာဝန်ကြီးဦးစံကျူးတဲ့လူလူတော်မရဲ့စကားနဲ့ပြောရရင်အဲ့ဒီဦးစံကျူးဆိုတဲ့ဒေါက်တာစံကျူးကိုသူ့အမေကကဲငါသားစံကျူးမင်းတစ်သက်လုံးဆရာဝန်လှုပ်စားပေရော့ဆိုပြီးမွေးပေးလိုက်တယ်လို့ပါဘဲလို့ပြောရပါမယ်ဝေဒနာတွေတွေကိုဆင်းရဲချမ်းသာမယွေးကြီးဒီငယ်ဒီမယွေးကြားမှမယွေးအလွန်ကျဉ်းနာတတ်ပါတယ်တနာချစ်ခင်တတ်ပါတယ်ဗဇက်ကထုတ်မပြပဲလက်တွေ့ကျဉ်းကျဉ်းနာနာသရာတရားအပြည့်နဲ့ကုသပြုစုပေးတတ်ပါတယ်သူ့ဆေးတွေကလည်းအလွန်လိုက်ပါတယ်သူကုလိုက်ရင်ยาน้องเตียนี้บาเปี่ยวกินช้ําตายาจ่ามาบาเดตู้ษณีก็เลยเสียวนบาเวอะชิ้นซุงเปียวอะยินตู้เดจี้บาเดตู้เสียมาบาตู้เดบ้วยฤเลยมาบาเดตู้เดเลยอะมายีโปตัดบาเดตราเตียอะปี้เนี่ยရှင်เนี่ยมิตรเตียกยุณาเตียฤเนี่ยเลยลูนาฤอพอปิสุฎัตตุเลยผิดบาเดดาเมตู้ขินมนด็อกเตอร์สันจูหลอกซี้มะไลบาบูลิเมีย2หยกอดูซี้กันพ่นญาบิเมဒေါက်တာစံကျူးဆေးကန်းလို့ပဲနာမည်ထွက်ပါတယ်။သူ့ဇနီးနာမည်ကမြုပ်နေပါတယ်။ဆေးကန်းလာတဲ့လူနာအများစုကလည်းဒေါက်တာစံကျူးကုတာကိုပဲလိုလားကြပါတယ်။ထားပါ။ဝင်းဖေပြောချင်တာကတနေ့မှဝင်းဖေတို့အိမ်ကိုဒေါက်တာစံကျူးရောက်လာပါတယ်။ဝင်းဖေရဲ့ဇနီးကြမ်းမရေးကိုဝင်စစ်ပေးရင်းနဲ့အားစေတလုံးထိုးပေးဖို့ပါ။ဝင်းဖေတို့အိမ်မှာကလည်းတခြားလာလေတဲ့ဧည့်သည်တွေရှိနေလို့ဆရာစံကျူးကစမိစားရာဆေးပညာအကြောင်းကျမ်းမာရေးကူးစားကြဖို့အကြောင်းတွေစေရနာအပြည့်နဲ့ပြောကြပါတယ်ဝင်းဖေတို့အသက်ဝန်းကျင်တွေမှာကလည်းသွေးတို့နဲ့စီးကြိုတွေကအနည်းနဲ့အများရှိနေကြလေတော့ထုံးစံအတိုင်းဆရာစံကျူးကအငန်းရှောင်ကြဖို့အချိုးရှောင်ကြဖို့တွေကိုထပ်ပြီးတော့သတိပေးပြောကြပါတယ်တရားနဲ့စားဟာ လူတွေရဲ့ကြားမှာကြီးအတွက်အလွန်အငြင်းကြီးမားတဲ့အကြောင်းလူတွေအတွက်အစိတ်တွေလိုဖြစ်နေကြောင်းပြောပြီးတော့တန်းနိုင်သမျှရှော့ကြဖို့တန်းနိုင်သမျှမစားကြဖို့သတိပေးပြီးဝင်းဖေတို့အင်ကပြန်လဲထွက်ခွာသွားပါတယ်ဝင်းဖေရဲ့ဇနီးဟာအလွန်ပူရက်ပင်တတ်သူကြောက်တတ်သူသောကအလွန်ကဲတတ်သူဖြစ်တဲ့အတွက်ဈားနဲ့စကြာကိုကြက်ကြက်ရှောင်ဖို့ဝင်းဖေကိုဖိပြောလာပါတယ်အင်းလေလာတဲ့ဧည့်သည်တွေကိုလည်းစားနေသကြရှောင်းအိုးအောင်မစင်းရဲ့ဘာညာနဲ့ပြောပါတော့လေအဲ့ဒီလိုပြောနေကြတော့မှပဲဝင်းဖေတို့အိမ်ထဲကိုဒေါက်တာစံကျူးပြန်ဝင်လာပါတယ်ဘာမြန်မေ့ကြံခဲ့လို့လဲလို့ဝင်းဖေကစီးမိပါတယ်ဒီတော့ဆရာစံကျူးကကျွန်တော်စောစောကစားနေသကြကိုသတိထားဖို့ပြောရမှာတိကျမှုလူသွားလို့ပြန်လာတာပါလို့ပြောပါတယ်သွေးတို့နဲ့စီးကြဝေနာရှင်တွေအတွက်စေတနာလွန်ပြီးတော့စကားပြောသတိလက်လွတ်ဖြစ်သွားပါတယ်။စားနေသကြားကိုအကြိုက်မလွန်ကဲကြဘူးလူသလိုအကြောက်အယွန့်မလွန်ကဲဖို့လေလိုပါတယ်။လူခန္ဓာကိုယ်အတွက်စားနေသကြားဓာတ်ဟာမရှိမဖြစ်လိုအပ်တဲ့ပစ္စည်းတွေလည်းဖြစ်ပါတယ်တဲ့။စားနေသကြားကိုအကြောက်လွန်ရင်လေအာဏာရှိနိုင်ပါတယ်တဲ့။အလွန်တန်ဖိုးကြီးတဲ့မြန်မာတို့ရဲ့စကားတန်ဆေးလွန်ပေးဆိုတာနဲ့အညီစားသုံးကြမှာဖြစ်ပါတယ်တဲ့။အကြောက်လွန်သောကလွန်တတ်တဲ့ဝင်းဖေရဲ့ဇနီးကိုလည်းအထူးတလေပြန်လေရှင်းပြသွားပါတယ်အကြောက်လွန်ကဲခြင်းဟာလေစားနေသကြားကိုလွန်ကဲစွာစားသုံးမလို့အာဏာကြီးပါကြောင်ပြောကြသွားပါတယ်ခင်ဗျာဆက်လက်တင်ပြပါမယ်ကြားမှချမ်းသာကြပါစေကျွန်တော်ဝင်းဖေပ
ါဆရာဝင်းဖေတင်ဆက်တဲ့တက်ကြီးစကားအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကကြေညာပါမယ
်ယူကရိန်းနိုင်ငံအရှေ့ဘက်ကရုရှားလူလာသူတွေဟာသူတို့ဖမ်းဆီးထားတဲ့ OSCE ဥရောပစောင့်ကြည့်အဖွဲ့သားတွေကိုကောင်းကောင်းမွန်မွန်ထားရှိကြအောင်အာမခံတဲ့အနေနဲ့တနင်္လာနေ့မှာလူသစ်ရှင်ကြားပြသခဲ့တယ်လို့သူတို့ကိုလွှတ်ပေးဖို့ပါညှိနှိုင်းမှုတွေလှုပ်လာခဲ့ပါတယ်ဖမ်းထားသူ၃ဦးကို73ဘန်းတွေလို့သူတို့ကခေါ်ဆိုလိုက်ပြီးအခုလိုဖမ်းဆီးထားတာဟာနိုင်ငံရွေချက်ကြောင့်လို့အဖမ်းခံရတဲ့ဥရောပအဖွဲ့ကဗိုလ်ချုပ်ကြီးကပြောပါတယ်ဆော်ရီအရေဗျနိုင်ငံမှာမတ်စ်လို့ခေါ်တဲ့အရှေ့လေပိုင်းဒေသအသက်ရှူလမ်းကြောင်းဆိုင်ရာဗိုင်းရပ်စ်ပိုးတစ်မျိုးကြောင့်နောက်ထပ်လူ10ဦးသေဆုံးသွားတယ်လို့ဆော်ရီအာနာဘိုင်းတွေကအတည်ပြုလိုက်ပါတယ်ဒါကြောင့်ယောဂစတင်တွေ့ရှိခြင်းကဆက်ပြီးသေဆုံးသူက102ယောက်ဖြစ်သွားပါပြီမလေးရှားနိုင်ငံမှာရောက်နေတဲ့အမေရိကန်သမ္မတဟာမြန်မာနိုင်ငံကလူငယ်တွေပောင်းဝင်အာရှကလူငယ်တွေကိုတနင်္လာနေ့မှာမလေးရှားတက္ကသိုလ်မှာရင်းရင်းနှီးနှီးတွေ့ဆုံပြီးမိန်းကုံးတွေဖြေကြားခဲ့တယ်လို့အသားရောင်ခွဲခြားမှုမရှိတန်းတူဆက်ဆံမှုတိုက်တွန်းပါတယ
်ဒီကနေ့မနေ့သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကြေညာခဲ့တာပါခင်ဗျာအစီအစဉ်ထုတ်လို့ရမှုကဦးစံမိုးဝေဖြစ်ပြီးအင်ဂျင်နီယာကတော့ Div Magnet ဖြစ်ပါတယ်ကျွန်တော်ကတော့ညဝင်းအောင်ပါခင်ဗျာတင်းလာနေမနေ့ဘက်အစီအစဉ်ညနေဘက်အစီအစဉ်တွေကိုလိုင်းနိုမီတာ16 19 25တို့ကနေထုတ်လွှင့်သွားဖို့ရှိပါတယ်တောရရှိနေတဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကိုစိတ်နှပြချမ်းသာချမ်းသာကြပါစေ VOE ကိုနားဆင်တဲ့အတွက်ကျေးဇူးပါ
This program has come to you from the Voice of America, Washington.